2015ပါတီစုံအထွေထွေရွေးကောက်ပွဲအောင်နိုင်ရေးပြင်ဆင်ဖို့လက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပါတီဖိုကော်မတီဝင်အစည်းအဝေးကိုမကြာခင်ရက်ပိုင်းနေပြည်တော်မှာကျင်းပဖို့ရှိတယ်လို့ဗဟိုကော်မတီဝင်တယောက်ကပြောပါတယ်။ကြားပြတ်ရွေးကောက်ပွဲမှာရှုံးနေခဲ့ရတဲ့အခြေအနေတွေကိုပြန်သုံးသပ်ပြီးခေါင်းဆောင်ပိုင်းယာရာချက်တွေကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့ဆိုပါတယ်။အသေးစိတ်ကိုမဆုမွန်ဆက်ပြောပြမှာပါရှင်။
ဟုတ်ပါတယ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲမှာပါတီခေါင်းဆောင်ပိုင်းရဲ့နိုင်ငံအကြီးအကဲအဆင့်တာဝန်ယူဖို့ခေါင်းဆောင်အဆင့်ရထားချက်တွေနဲ့တတိုင်းပြည်လုံးအတိုင်းအတာနဲ့2015ခုနှစ်ရွေးကောက်ပွဲအောင်နိုင်ရေးကိစ္စတွေကိုဆွေးနွေးဖို့နေပြည်တော်မှာလာမဲ့ဇွန်လ20ရက်နေ့ကျရင်ပါတီဥက္ကဋ္ဌသူရဦးရွှေမန်းနဲ့ဗဟိုကော်မတီဝင်တွေတွေ့ဆုံဖို့ရှိတယ်လို့ကိုရိုင်းတက်ရောက်ဖို့ရှိတယ်ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဗဟိုကော်မတီဝင်လည်းဖြစ်လက်ရှိလွှတ်တော်အမတ်လည်းဖြစ်တဲ့ဦးလဆွေက VOA ကိုအတီးပြုပြောဆိုပါတယ
်လာမဲ့20ရက်နေ့မှာကျွန်တော်တို့ဘိုးကော်မတီဝင်တွေကိုခေါ်ထားတယ်နေပြီးတော့မှာတနိုင်ငံလုံးကဘိုးကော်မတီဝင်တွေပေါ့ဟုတ်ကဲ့နေပြီးတော့မှာ9ရက်လောက်ကျွန်တော်တို့ဆွေးနွေးမှာပေါ့လေကျွန်တော်လည်းဘိုးကော်မတီဝင်တယောက်ဆိုတော့ကျွန်တော်တို့လည်းဖိတ်ထားတယ
်ကျန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကလက်ရှိလွှတ်တော်အမတ်တွေကိုလာမဲ့2015ခုနှစ်မှာပြန်လည်ဝင်ရောက်ရွေးခံဖို့ဆန္ဒရှိမရှိဆန္ဒခံယူမှာဖြစ်ပြီးတော့နိုင်ငံတာဝန်ယူဖို့ခေါင်းဆောင်ပိုင်းရထားချက်တွေကိုလည်းအဓိကဆွေးနွေးမယ်လို့ဦးလာဆွေကဆိုပါတယ
်2015ပါကျွန်တော်တို့ဆန္ဒတောင်းတဲ့ဗျာဆက်ပြီးတော့ရွေးခံမှာလားမခံဘူးလားပေါ့လေအဲ့တော့ဟိုဘယ်သူပင်နယ်မြေမှာဝင်ပြိုင်မယ်ဆိုတာကိုကျွန်တော်တို့လက်ရှိအမှတ်ဖြစ်နေတဲ့ပုံကိုယ်တွေနဲ့နောက်မျိုးဆက်သစ်တွေနဲ့ကျွန်တော်တို့ကိုအဲ့ဒါရထားတာလေးတော့ရှိတာပေါ့အဲ့လိုရထားတာလေးတော့အတင်းစိတ်တော့ကျွန်တော်တို့ခြားကြတော့မရှိသေးဘူးသို့တော့လာတဲ့2015မှာတော့ကျွန်တော်တို့ကတကယ်အင်ပြေအားဖြင့်ဝင်ပြိုင်မယ်ဆိုတာတော့ကျွန်တော်အဲ့ဒါတော့ပြီးထားပါတယ်ခင်ဗျာ
ပါတီထိပ်သီးခေါင်းဆောင်ပိုင်းနေဖြစ်တဲ့လက်ရှိပါတီဥက္ကဋ္ဌအဖြစ်ကနေအနားယူပြီးနိုင်ငံတော်သမ္မတတာဝန်ယူထားတဲ့သမ္မတဦးသိန်းစိန်နဲ့လက်ရှိပါတီဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့သူရဦးရွှေမန်းရဲ့2015ခုနှစ်ရွေးကောက်ပွဲအောင်နိုင်ရေးမှာနိုင်ငံခေါင်းဆောင်ပိုင်းတာဝန်ယူမဲ့အရေးနဲ့ပတ်သက်ပြီးဗဟိုကော်မတီဝင်တွေရဲ့အများဆန္ဒနဲ့ရွေးချယ်ကြမှာဖြစ်တယ်လို့လည်းဦးလာဆွေကပြောပါတယ
်ပထမတော့သမ္မတကြီးကမပြိုင်တော့ဘူးလို့ပြောတယ်သူ2015ကျရင်နားမယ်လို့သူပြောထားတယ်နောက်ပိုင်းကျတော့သူဟာတိုင်းပြည်ကလောကရင်တော်ဝင်ပြီးရေသူအဲ့ဒီတစ်ချက်ပြောတယ်အခုဟိုသူတို့အမေရိကန်ရောက်တော့သူ့အနေနဲ့တော်ဝင်ပြီးလေသူလောက်ပါမယ်ဆိုပြီးတော့သူဟာပြောတယ်လို့ကျွန်တော်တို့လည်းအဲကြားရတယ်အဲ့တော့ကျွန်တော်တို့ကတော့မြောက်စလုံးကတော့ဒါထူးထူးချွန်ချွန်လုံနေကြတာပဲလေကျွန်တော်တို့ CEC တွေဆုံးဖြတ်တာပေါ်မူတည်ပြီးတော့ကျွန်တော်တို့ကလုံမှာပါခင်ဗျ CEC တွေကဘလို့ကျွန်တော်တို့ဂိုင်လိုင်းချပေးမလဲဆိုတာကျွန်တော်တို့အခုချိန်မှာမပြောသေးဘူးဖြစ်နေပါတယ်ကျွန်တော်တို့ပေးတဲ့နေ့မှာကျွန်တော်တို့ CCD ကိုတော့ခေါ်ထားပါတယ်အဲ့နေ့မှာဘာပြောမလဲမသိဘူးအကြပြောတဲ့အခါကျလည်းသတင်းစာရှင်းလင်းပွဲတွေပါလိလုံးမချင်ပါလေ
ဟုတ်ကဲ့
လေကျွန်တော်တို့သိရတာလေးလည်းကျွန်တော်ပြောပြပါမယ်ခင်ဗျာဟုတ်ကဲ့
အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအနေနဲ့အစိုးရအကြီးအကဲတမရတဦးအဖြစ်တာဝန်ယူဖို့ဆန္ဒရှိတဲ့အကြောင်းကိုလည်း VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းခံမှာပြောဆိုခဲ့ပါတယ်အထွေထွေရွေးကောက်ပွဲမှာအောင်နိုင်ခဲ့ပေမဲ့ဂျာဖြက်ရွေးကောက်ပွဲမှာအတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှင်ပြီးတော့သူတို့ပါတီရှုံ့နှိမ်ခဲ့ရတဲ့အခြေအနေနဲ့ပါတီခေါင်းဆောင်ပိုင်းအဆင့်ကနေအောက်ခြေပါတီအဝင်အဆင့်အထိရှင်ပြိုင်နိုင်မှုလာမယ့်2015ခုနှစ်ပါတီစုံအထွေထွေရွေးကောက်ပွဲပြင်ဆင်မှုတွေကိုလည်းဦးလာဆွေကရှင်းပြပါဗျ
။ဘယ်လိုလုပ်နေသလဲဆိုတော့ကျွန်တော်တို့ကဥပမာခေါင်းဆောင်ပိုင်းကိုရှင်မယ်ဆိုရင်လည်းခေါင်းဆောင်ပိုင်းကြည့်ပဲရှင်ပေါ့ဗျာ။ခေါင်းဆောင်ပိုင်းကိုရှင်မယ်ဆိုရင်ခေါင်းအောက်ခြေပဲကိုရှင်လဲအောက်ခြေချင်းမှာရှင်ဖို့တင့်တယ်လို့ကျွန်တော်အဲ့လိုမျိုးခွဲခြားပြီးတော့ရှင်ဖို့လို့ကျွန်တော်အနေနဲ့တော့ဟိုလူထုကိုလည်းပြောချင်တယ်နောက်တခါဟိုကိုတူးချင်းကိုလည်းကျွန်တော်ကအဲ့လိုမျိုးအတိုက်တွန်းတာပေါ့ဘာလို့ဆိုတော့ဥပမာညာဓာတ်ရဲရွေးကောက်ပွဲတော့ကျွန်တော်တို့ချက်ခိုင်ရရှုံးသွားတယ် energy ကြီးပဲနိုင်သွားလဲဆိုတော့ကိုယ်ရဲ့ energy ကပြိုင်မဲ့လူကတော့ဒေါအောင်သာသူကြီးနဲ့ဗိုလ်ချုပ်အောင်ဆန်းဖြစ်ပါတယ်ဆိုပြီးတော့အဲ့လိုမျိုးပြထားတာကြာရတာတဲ့ခါကျတော့အဲ့ဒီဒေသရဲ့ဖွံ့ဖြိုးမှုကိုလုံနိုင်တဲ့သူကိုအဲ့ဒီအမတ်အဖြစ်ရွေးချယ်ဖို့သင့်တယ်။ခေါင်းဆောင်ပိုင်းကျတော့လေခေါင်းဆောင်ပိုင်းမှာတော်အောင်သုကြည်တို့ဦးသိန်းစိန်တို့ဦးရွှေမန်းတို့ဒါတကယ်လုံနိုင်တဲ့တကယ်လုံနိုင်တဲ့ဒီအဲ့လူရွေးကျွန်တော်ကအဲ့လိုတကယ်လုံနိုင်တဲ့လူကိုပဲရွေးပို့ပြီးတော့ဒေသအတွက်လည်းတိုးတက်မယ်တိုင်းပြည်အတွက်လည်းတိုးတက်မယ်လို့မြင်ပါတယ်ခင်ဗျာ။ကျွန်တော်တို့အဲ့ဒီပုံစံတိုင်းကျွန်တော်ကသွားကျင်တယ်။အဲ့ဒီပုံစံတိုင်းတည်တတ်မယ်လို့လည်းကျွန်တော်စည်းစားထားပါလေခင်ဗျာဟုတ
်လာမယ့်2015ခုနှစ်ပါတီစုံအထွေထွေရွေးကောက်ပွဲအောင်နိုင်ရေးကြံ့ခိုင်ရေးပါတီကြီးကဗဟိုကော်မတီအဆင့်ပြင်ဆင်နေတာလည်းဖြစ်ပါတယ်လွှတ်တော်အတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအခြေခံဥပဒေပြင်ဆင်ရေးအဆိုကိုလွှတ်တော်ထဲမှာစပြီးတော့တင်သွင်းခဲ့တဲ့ပါတီလည်းဖြစ်ပြီးတော့အပြည့်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်အတွင်းအမတ်နေရာအများဆုံးရရှိထားတဲ့ပါတီကြီးလည်းဖြစ်ပါတယ်ရှင်